American တူထောင်စုတဟွန်ကျောင်းသားလူငယ်တွေရဲ့တမက်ကန်အကြမ်းဖက်မှုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့လူပေါင်းတောင်းနဲ့ချီပြီးကြီးမားတဲ့ဆန္ဒပြပွဲကြီးကိုဒီကနေ့အစနေနေ့မှာ Washington DC မှာကျင်းပတော့မှာဖြစ်ပါတယ်။အနေနဲ့ရရက်ကကျောင်းသူကျောင်းသားတွေပါဝင်လူပေါင်း9သိန်းလောက်ပါဝင်မယ်လို့ခန့်မှန်းထားတဲ့ Mashla 24ရက်နေ့ချီတက်ပွဲကြီးမှာနာမည်ကျော် Hollywood အမှုပညာရှင်တွေလည်းပါဝင်အားဖြည့်ကြမှာပါ။အကြောင်းစုံကိုစက်ပြီးနားဆင်ပါရှင
်။ March for Our Lives ကျွန်တော်တက်တွေအတွက်ချီတက်ကြစို့ဆိုတဲ့ဆန္ဒပြချီတက်ပွဲကြီးကို Florida ပြည်နယ် Parkland မြို့ကအထက်တန်းကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာပါ။သူတို့မြို့က Marjorie Stoneman Douglas အထက်တန်းကျောင်းမှာမကြသေးခင်ကကျောင်းသားတဦးရဲ့တနက်နေ့တက်ခတ်မှုကြောင့်လူပေါင်း18ဦးအသက်ဆုံးရှုံးခဲ့ရတဲ့ဝန်ထမ်းခြေကွဲပွဲဖြစ်ရမှာစစ်မှတ်ကင်ဆောင်ရေးစတဲ့ဖို့နိုင်ငံရေးသမားတွေဘက်ကပြက်ကွက်မှုတွေအပေါ်မကျေနပ်တဲ့အတွက်အခုလိုလူမှုဆန္ဒပြပွဲကြီးစီစဉ်ခဲ့တာဖြစ်ကြောင်းဥဆောင်သူတွေကပြောပါတယ်။ Washington DC ကိုရောက်နေတဲ့အဲ့ဒီအထက်တန်းကျောင်းကကျောင်းသားကောင်းဆောင်တဦးဖြစ်သူ Dimitri Hot ကတော့ American သမ္မတကစပြီးစစ်တော်အမတ်တွေအပါအဝင်ဩဇာအရှင်ဝါကြီးမားတဲ့ American Rifle အသင်းအစုံတနက်ကန်ဆောင်ခွင့်ကန့်သက်ရေးအတွက်အချိန်တန်ပြီးဖြစ်ကြောင်းမနေ့တောက်ကြမီကအမေရိကန်လွှတ်တော် Capital Ship ဆန္ဒပြပွဲမှာအခုလိုပြောပါတယ
် To you the National Rifle Association for caring more about your guns in our lives enough is enough
American Rifle အသင်းကိုပြောချင်တာကခင်ဗျားတို့တနတ်တွေကိုကျွန်တော်တို့ရဲ့အသက်တွေထက်ပိုပြီးအလေးပေးတာတော်တဲ့ပါပြီတရားမျှတမှုတွေတောင်းဆိုမှုတွေကိုနားမထောင်နဲ့ဒေါ်ရှင်တန်ကနိုင်ငံရေးသမားတွေလည်းတော်တဲ့ပါပြီသမ္မတဒေါ်နယ်ထရန့်ခင်ဗျားပေးထားတဲ့ကတိတွေကိုဖောက်ဖျက်တာကိုလည်းတော်တဲ့ပါပြီကျွန်တော်တို့အစိုးရရဲ့တိတိတသာအရေးယူဖို့ပြက်ကွက်မှုကြောင့်ကျွန်တော်တို့ကျောင်းသားတွေဟာတားအောင်ပြီးဖြစ်ခဲ့ကြပါတယ်။ဒါမျိုးထပ်ပြီးဘယ်တော့မှအပြစ်မခံပါဘူး။နိုင်ငံရေးသမားတွေနောက်သူတို့ရဲ့စိုးရိမ်ရာကောင်းတဲ့ပြက်ကွက်မှုတွေအတွက်တာဝန်ယူရမယ်ဆိုတာကိုလက်စုပ်လက်ကင်ပြဖို့ဒီကနေ့ကျွန်တော်တို့ဒီကိုလာပြီးစုဝေးကြတာပါ
။ကျောင်းသူကျောင်းသားတွေအနေနဲ့နေ့စဉ်ကျောင်းတက်ခြင်းအချိန်မရွေးတနက်တက်ခတ်မှုအန္တရာယ်ကိုစိုးရိမ်နေရပြီးဒီလိုအတွေးစိုးရိမ်စိတ်တွေမရှိသင့်တော့ဘူးလို့လည်းမင်းဒီဆိုတာပြင်းနေမနက်ပိုလစ်မြို့အထက်တန်းကျောင်းကကျောင်းသူအန်တီကွာဖလင့်ကပြောပါတယ
် Every day I get up and I go to school wondering if I'm going to have a school shooting at my school any day
ဒီနိုင်ငံမျိုးကိုကျောင်းကိုသွားအချိန်မှာတကယ်လို့ကျောင်းမှာတနက်ပြစ်တာမျိုးများရှိနေမလားဆိုပြီးတော့စိုးရိမ်ပူပန်မိပါတယ်အဲ့လိုမျိုးအတွေ့မဝင်တင်ဘူးလို့လည်းကျွန်မခံစားမိပါတယ်ကျွန်မတကယ်ချင်းတွေပဲဖြစ်ဖြစ်မိသားစုဝင်တွေပဲဖြစ်ဖြစ်ကျောင်းကိုသွားဖို့ထိတ်လန့်ကြောက်ရွံ့တဲ့ခံစားချက်မျိုးဘယ်သူမှမရှိတယ်မှာဘူးအခုလိုနိုင်ငံတော်လူငယ်ကျောင်းသားတွေရဲ့တနက်ကင်ဆောင်မှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားမှုကိုအမေရိကန်ပြည်ထောင်စုကနာမည်ကျော်အမှုပညာရှင်အတော်များများငွေအားလူအားနဲ့ပါတန်ဖိုးကူညီနေကြပါတယ်။နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးကြီးအော်ပရာဝင်းဖရီးကတော့ဒီကနေ့ခေတ်ကျောင်းသားလူငယ်တွေကိုအနာဂတ်ရဲ့သူရဲကောင်းတွေအဖြစ်တင်စားခေါ်ပေါ်ခဲ့ပါတယ
်။ This had been young kids in an elementary school you wouldn't have this moment but
မူလာတန်းကျောင်းတက်တဲ့ကလေးအရွယ်ဘဝတွေကတည်းကဒီလိုတနက်ပြစ်ခတ်တဲ့အဖြစ်မျိုးရင်မဆိုင်ခဲ့ရဘူးဆိုရင်ဒီလိုလှုပ်ရှားမှုမျိုးရှိမှာမဟုတ်ပါဘူး။ဒါပေမဲ့အလွန်စိတ်ဝင်စားစရာကောင်းတဲ့အချက်ကဒီကလေးတွေဟာကိုလံပိုင်အထက်တန်းကျောင်းပြစ်ခတ်မှုနောက်ပိုင်းကာလမှာကြီးပြင်းလာခဲ့တဲ့အတွက်သူတို့မူလာတန်းကျောင်းစတဲ့ချိန်ကလေးကကျောင်းတွင်းတနက်ပြစ်ခတ်မှုကိုဘလို့ရင်ဆိုင်ရမလဲဆိုတာလေ့ကျင့်ပေးခံခဲ့ရတာပါ။ဒါကြောင့်သူတို့ဟာအနာဂတ်အလင်းရောင်ကြီးအတွက်လူငယ်တရေကောင်းတွေဖြစ်ပါတယ်။Oprah Winfrey ပြောပါရင်ကိုလံပိုင်ဆိုတာကတော့1996ခုနှစ်လူငယ်နှစ်ယောက်ကနေကိုလံပိုင်အထက်တန်းကျောင်းမှာကျောင်းသူကျောင်းသား12ယောက်ကိုတနက်နေ့ပြစ်တက်ခဲ့တာကိုရည်ညွှန်းပြောခဲ့တာပါသူကိုယ်တိုင်လည်း March for Our Lives ကျောင်းသားလှုပ်ရှားမှုအတွက်ဒေါ်လာ3နဲ့ချီလှူဒန်းခဲ့ပါတယ် Oprah Winfrey လိုပဲနာမည်ကျော် Hollywood ရုပ်ရှင်မင်းသားကြီး George Clooney အပါအဝင်နာမည်ကျော်ရုပ်ရှင်ဒါရိုက်တာ Steven Spielberg နဲ့ Hollywood ရုပ်ရှင်ထုတ်လုပ်သူJeffrey Katzenberg တို့ရဲ့စုစုပေါင်းလှူဒါန်းငွေဟာဒေါ်လာ2တန်းရှိပါတယ်။ဒီကနေ့စနေနေ့မှာ Washington DC မှာကျင်းပမဲ့ကျောင်းသားတုချီတက်ပွဲမှာနာမည်ကျော်ဆိုရော်ရီဖြစ်တဲ့ Miley Cyrus, Ariana Grande အပါအဝင်နာမည်ကျော်ရုပ်ရှင်မင်းသမီး Jennifer Hudson အပြင်နာမည်ကျော်ပြဿက်တချင်းအဆိုအမှုပညာရှင်တွေကလည်းပါဝင်အားပေးတည်ဆူဖျော်ဖြေကြမှာဖြစ်ပါတယ်။ဒါ့အပြင်နာမည်ကျော်လူငယ်အဆိုရော Justin Bieber ကလည်းသူ့ရဲ့ Twitter လူမှုကွန်ရက်ကနေဒီလူငယ်တွေအတွက်ဂုဏ်ယူမိကြောင်းရေးသားထားပါတယ်ရှင်။